ကရင်ပြည်နယ်ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုကရင်မျိုးသားအစည်းအရုံးလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ရမှာရဲမှုတအုပ်အပဝင်12ဦးသေဆုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူကော့ကရိတ်မြို့ကနေပြောတာကတော့ KNU ဘက်ကလက်နက်ကြီးတွေနဲ့ဝင်ရောက်ပစ်ခတ်တာကြောင့်သေဆုံးမှုတွေတော့ရှိကြောင်းအရေးအတွက်ကိုတော့မသိရကြောင်းပြောပါတယ်။ရဲစခန်းတွေကိုဝင်ရောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော့
ရဲစခန်းနှစ်ခုလုံးပေါ့တိတ်တန်းရဲစခန်းရောမြို့မရဲစခန်းရောရဲစခန်းနှစ်ခုလုံးပြင်ဖြစ်တာလေလေအာဖီဒီနဲ့ဗန်းဖြစ်တော့ဂျာမြို့မစခန်းစီပွားရေးကငါအစရတာနော်အဲ့ဒီအချိန်မှာဟောကဖြစ်ရကျင်းဖြစ်ရအဲ့ဒီကျင်းဟောတော့သရဘောအချိန်မှာပြီးတော့ဖြစ်တယ်ဖြစ်တော့အဲ့ဒီကျင်းရကျင်းတော့လေပြောတာပေါ့ဒီကံရစကံဆိုတာလူနာခရိုင်ရေရုံမောင်ခရိုင်ရေရေစကံမောဒီကံမြို့မရေစကံမောအဲ့လိုမျိုးရှိတယ်။အဲဟိုဘက်ဒီကံရဘက်ကကျွန်တော်လည်းမသိဘူးဗျာ
။ကော့ကရိတ်မြို့ကပြည်သူတွေကတော့စိုးရိမ်ထိတ်လန့်နေကြပြီးတိုက်ပွဲတွေဖြစ်ပြီးကြတဲ့ကအိမ်တဲကနေအိမ်ပြင်ကိုမထွက်ရဲကြဘူးလို့လည်းဆိုပါတယ်။လက်ရှိမှာစစ်တပ်ကတော့ကင်းလဲတာတွေလုပ်နေတယ်လို့လည်းဆိုပါတယ်။
အာကြောက်တာပေါ့လမ်းမကြီးမှာရှိနေကြတာဒါနဲ့အဲ့ဒီကျေးရင်ကြီးတော့ဆိုင်ကြီးကိုသူတို့အော်တန်းတော့ကြားလိုက်တယ်တန်ရလူကြီးကောက်ကိုလို့ရမှာနေကြဝန်နေကြဒါမှမဖြစ်ဘူးဒီစိတ်ကတော့များတို့အော်တန်းတော့ကြားလိုက်တယ်အဲ့တော့များလမ်းလိုက်တိတ်ဆိတ်လူသမီးလည်းတိတ်ဆိတ်နေတာလည်းလူမျိုးရှိတယ်ဟိုရဲဟိုဆက်ကလည်းกินလဲနေ
KNU ဘက်ကသတင်းထုတ်ပြန်ချက်မှာတော့ကော့ကရိတ်မြို့ပေါ်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရဲမှုအပအဝင်12ဦးသေဆုံးခဲ့ပြီးလက်နက်6လက်နဲ့ဥပဒေအရာရှိ2ဦးရုံးလုံသား2ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ကော့ကရိတ်မြို့ပေါ်မှာတိုက်ပွဲဖြစ်ပြီးတာနဲ့စစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့ကော့ကရိတ်မြို့အနီးကခြေရွာတွေကိုလိုက်လံပစ်ခတ်မှုတွေလုပ်နေပြီးဒေသခံတချို့ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာမြဝတီခရိုင်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေမကြာခဏဖြစ်နေပြီးအခုအခါမှာတော့ကော့ကရိတ်မြို့ပေါ်ကရဲစခန်းကိုဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်ရှင်။